ေလ5ရက်နေ့ကြာသပတေးနေ့ဟာပထမဦးဆုံးအမေရိကန်အာကာသယာဉ်အာကာသရဲကိုစတင်ပြန်တန်းခဲ့တဲ့နှစ်90မြောက်နှစ်ပတ်လည်နေ့ဖြစ်ပါတယ်ဒီနှစ်ပတ်လည်နေ့ကို NASA အမေရိကန်အာကာသစူဆန်လေလာရေးအဖွဲ့ကဖလော်ရီဒါမှာရှိတဲ့ကနေဒီအာကာသဌာနမှာအခမ်းအနားနဲ့ကျင်းပခဲ့တဲ့အကြောင်း VOA သတင်းတောင်စူဆန်ပရက်စတိုကသတင်းပေးပို့ထားတာပါ1961ခုနှစ်မေလ5ရက်နေ့ကအမေရိကန်အာကာသယာဉ်မှူးအလန်ရှက်ဖတ်ရဲ့15မိနစ်ကြာအာကာသအတွင်းပြန်တန်းနိုင်ခဲ့တာကနောင်10နှစ်အကြာလကဘာပေါ်ကိုလူသားတွေပထမဦးဆုံးခြေချနိုင်ခဲ့တဲ့အထိတိုးတက်လာခဲ့တဲ့အမေရိကန်တို့ရဲ့အာကာသအတွင်းစူးစမ်းလေ့လာမှုတွေရဲ့ပထမခြေလှမ်းအစလည်းဖြစ်ပါတယ်အလန်ရှက်ဖတ်ကိုယ်တိုင်ကလည်းလကဘာပေါ်ကို1981ခုနှစ်မှာခြေချနိုင်ခဲ့ပြီးအခုချိန်အထိလကဘာပေါ်ကိုခြေချနိုင်ခဲ့သူ12ဦးထဲမှာတူအပါဝင်ဖြစ်ခဲ့ပါတယ်။ဒါပေမဲ့တခြားကြီးမားတဲ့တိုးတက်ဖွံ့ဖြိုးမှုတွေတိုင်းမှာလို့ပဲဒီကိစ္စမှာလည်းပထမအဆင့်ဆိုတာကတော့ရှိခဲ့ပါတယ်။အစောပိုင်းအမေရိကန်အာကာသစူးစမ်းလေ့လာရေးဌာနအကြောင်းနဲ့ရှက်ဖတ်အာကာသယာဉ်မှူးဘဝအကြောင်းတွေကိုတော့ NASA အဖွဲ့ရဲ့ Florida ပြည်နယ်ကနေဒီအာကာသဌာနရဲ့ညွှန်ကြားရေးမှူး Bob Cabana ကပြန်ပြောင်းပြောပြခဲ့ပါတယ်။
In 1959The newly formed National Aeronautics and Space Administration invited 110 of America's top test pilots.
Tanguya ngaze gugun ma athit phwe si lite. Myo da le yaung nae agatha uchho yi apwe NASA ga ni. Agatha re san tat pit lwet me lu ba re agatha yin a si sin twet. Lu 130 ko shaw lwa re kho ba re. Ai chin ma NASA ye phay cha sa ko tadin sa re ya tsin twet lai ya re Alan Shepard ga stand off phit twa bi. Tu ba chaung phay sa ma ya da le so bi twe mi khe ba re.
တကယ်လဲရှက်ဖတ်အနေနဲ့အဲ့ဒီဖိတ်စာကိုရဖို့ပါပဲဒါပေမဲ့အမေရိကန်ရေတပ်ဗိုလ်ချုပ်ကြီးကသူ့ကိုအဲ့ဒီဖိတ်စာမပို့နိုင်ခင်အထာမားပြီးတော့မေ့သွားခဲ့တာကြောင့်ဖိတ်စာဟာသူ့လက်ထဲကိုအချိန်မီမရောက်ဘဲဖြစ်သွားခဲ့ရတာပါဒါပေမဲ့နောက်ပိုင်းမှာအဲ့ဒီလိုအမားအယွင်းဖြစ်သွားတာကိုသဘောပေါက်သွားကြပြီးတော့ရှက်ဖတ်ဟာလည်းအာကာသရဲကိုသွားဖို့အခွင့်ကောင်းရသွားပြီးပထမဆုံးပြန်တမ်းမဲ့အမေရိကန်အာကာသယာဉ်မှူး9ယောက်ထဲတစ်ယောက်အပါဝင်အဖြစ်နဲ့ရွေးချယ်ခံလိုက်ရပါတယ်ဒါပေမဲ့အဲ့ဒီအချိန်ကအမေရိကန်အာကာသယာဉ်မှူးတွေဟာသူတို့အတွေ့အကြုံကိုစိတ်ပြတ်စွာနဲ့ပဲပြန်ပြောခဲ့ကြတယ်လို့ဆိုပါတယ်။အကြောင်းရင်းကတော့ဆိုဗီယက်အာကာသယာဉ်မှူးယူရီဂါဂါရင်ကအမေရိကန်တွေတဲ့သတင်းသုံးပတ်လောက်စောပြီးအာကာသရဲကိုပြန်တန်းနိုင်ခဲ့တဲ့အတွက်အမေရိကန်တွေတဲ့ဆိုဗီယက်တွေကတပန်းသာသွားခဲ့တာပါ။ဒါပေမဲ့1961ခုနှစ်မေလအစောပိုင်းရာသီဥတုတာယာကြည်လင်တဲ့နေ့တနေ့မှာတော့
Lift off and the clock has started.
ဒီလိုအာကာသယာဉ်ကိုလွတ်တင်လိုက်ရင်းနဲ့ပဲအမေရိကန်တွေကအာကာသပြိုင်ပွဲအတွင်းစတင်ဝင်ရောက်ခဲ့ပါတော့တယ်။ရှက်ဖတ်လိုက်ပါသွားခဲ့တဲ့ Freedom 9 Mercury အာကာသယာဉ်ဟာကမ္ဘာမြေအထက်115မိုင်လောက်အထိပြန်တန်းသွားခဲ့ပြီးမိုင်300နီးပါးလောက်ရှိတဲ့အကွာအဝေးကိုကမ္ဘာပတ်လမ်းကြောင်းထဲရောက်လို့နီးပါးအထိပြန်တန်းခဲ့တာပါ။သူအာကာသထဲပြန်တန်းနေတဲ့အချိန်တော်တွင်သူမြင်တွေ့ခဲ့ရတဲ့အတွေ့အကြုံတွေကိုလည်းကမ္ဘာမြေကဌာနချုပ်ကိုတိုက်ရိုက်ပြောပြနေခဲ့ပါတယ်။
From a periscope, what a beautiful view. Cloud cover over Florida.
မှန်ပြောင်းတဲ့မြင်ရတဲ့မြင်ကွင်းကရမ်းကိုလှပါတယ်ဗျာ။ Florida ပြည်နယ်ပေါ်မှာတော့တိမ်တွေဖုံးထားတာကိုတွေ့ရတယ်
။ကမ္ဘာပလမ်းကြောင်းနားမှာ15မိနစ်နဲ့28စက္ကန့်ပြန်တန်းခဲ့ပြီးအဲ့ဒီအာကာသယာဉ်ဟာ Atlantic သမုဒ္ဒရာထဲကိုအဆင်ပြေချောမွေ့စွာနဲ့ပဲပြန်လည်ဆင်းသက်လာနိုင်ခဲ့ပါတယ်။ Alan Shepard ရဲ့အောင်မြင်ခဲ့တဲ့အာကာသခီးစဉ်ကိုဂုဏ်ပြုတဲ့အနေနဲ့အခုကျင်းပတဲ့နေ့90ပြည့်အခမ်းအနားတက်လာကြသူပရိသတ်ကြီးကိုတမိဖြစ်သူဂျူလီရှက်ဖတ်ဂျန်ကင်စ်ကစကားပြောကြခဲ့ပါတယ်။သူမကအဖေဖြစ်သူတမရအိန်တော်ကိုပထမဆုံးအကြိမ်သွားလည်ခဲ့တဲ့ခီးစဉ်အကြောင်းကိုပြန်ပြောင်းပြောပြခဲ့တာပါ။
It was a couple of days after May 5th, 1961, after his flight. He and John F. Kennedy were sitting talking about the future of space.
အချိန်က1961မေလ5ရက်နေ့နောက်ပိုင်း2ရက်3ရက်လောက်အကြာမှာပေါ့။အဖေနဲ့သမ္မတ John F. Kennedy တို့ထူထိုင်ပြီးတော့အာကာသနဲ့အာကာသစူဇန်လေးလာရဲ့အကြောင်းတွေကိုပြောနေကြတာ။သူတို့အဲ့လိုမျိုးစကားပြောနေတော့မှသမ္မတရဲ့သမီး Caroline Kennedy လည်းရောက်လာတယ်လေ။ဒါနဲ့သမ္မတကနေဒီကအာကာသရဲကိုပထမအဦးဆုံးသွားနိုင်ခဲ့တဲ့အမေရိကန်အာကာသယာဉ်မှူးနဲ့ကယ်ရိုလိုင်းကိုမိတ်ဆက်ပေးတယ်။အဲ့တော့ကယ်ရိုလိုင်းကအဖေကိုမချို့မချင်းတစ်ချက်ကြည့်လိုက်ပြီးချင်ပန်စီရောဘယ်မှာလဲလို့မေးလိုက်တယ်
။တကယ်တော့ရှက်ဖတ်ကိုယ်တိုင်အာကာသရဲကိုမသွားခင်လေးလလောက်ခရဲကဟမ်လို့ခေါ်တဲ့ချင်ပန်စီလေးဟာအာကာသရဲကိုအရင်ရောက်ဖူးပြီးသားဖြစ်ပါတယ်။အဲ့ဒီချင်ပန်စီဟမ်လိုက်ပါသွားခဲ့တဲ့အာကာသယာဉ်ကဘာပလမ်းကြောင်းနားအထိပြန်တန်းနိုင်ခဲ့တာကရှက်ဖတ်အခုလိုအာကာသရဲကိုပြန်နိုင်မှုအတွက်လမ်းစာဖွင့်ပေးလိုက်တာလည်းဖြစ်ပါတယ်။အလန်ရှက်ဖတ် အဲ့ဒီလိုအကသားတွေကိုပြန်တန်းနိုင်ခဲ့တဲ့အတွက်အခု NASA အဖွဲ့ရဲ့အုပ်ချုပ်ရေးမှူးအဖြစ်တာဝန်ယူနေတဲ့အကသားရေမှူးဟောင်း Charles Bolden တို့အကသားတွေတွားနိုင်အောင်လမ်းစဖွင့်အစပြုပေးခဲ့တာပါ Shepherd ဟာတတိပြောင်မြောက်တဲ့အကသားရေမှူးတူဦးဖြစ်ခဲ့သလိုသူ့လုပ်ငန်းတွေအပေါ်ထူးချွန်ပြောင်မြောက်စွာတာဝန်ထမ်းဆောင်ခဲ့သူတူဦးဖြစ်တယ်လို့ Shepherd ရဲ့မိသားစုတွေအသိမိတ်ဆွေတွေတက်ရောက်နေကြတဲ့ဒီနှစ်ပတ်လည်နေ့မှာပဲ Charles Bolden ကပြောကြားခဲ့ပါတယ်
None of us can really feel ourselves walking into history, but he had to know it. I was a teenager at the time and just sorting out the field of study I wanted to pursue. General
Alunga Kukuku tamai matan wime du re ye lo bdu ma mthin ga ja ba bu. Tu ga ro da go ti go ti ga ya me bya. Ai chein nong ga jano ha se jo te ywe lu nge le tiao ta phit pi lo be ba da yak go jano atwe atet mwe win chang ba da yak phit ywe che tin da le so ra go.တက္ကသိုလ်မှာစူဇန်ရှာဖွေနေတော့အွယ်ပဲရှိပါသေးတယ်အသားအရောင်ခွဲခြားအုပ်ချုပ်တဲ့တောင်ကာရိုလိုင်းနားပြည်နယ်မှာကြီးပြင်းလာခဲ့တဲ့လူငယ်တဦးအနေနဲ့နောက်နှစ်အနည်းငယ်ကြာတဲ့အခါမှာအဲလန်ရှက်ပတ်ရဲ့ခြေရာကိုနင်းပြီးအာကာသယဉ်မှုတဦးဖြစ်လာတဲ့အတွက်ဂုံယူမိပေမဲ့ကိုကိုကိုအာကာသယဉ်မှုဖြစ်လာလိမ့်မယ်လို့ဘယ်တော့မှမထင်ခဲ့ပါဘူးဗျာသူဟာကျွန်တော်တို့တိုင်းပြည်ကနေအာကာသဒဲကိုပထမဆုံးတွားနိုင်ခဲ့တဲ့အာကာသယဉ်မှုပါသူဟာအများကလေးစားချစ်ခင်ရတဲ့သူအဖြစ်အမြဲတမ်းရှိနေမှာပါ။အ
ယ်လန်ရှက်ဖတ်ဟာအသက်84နှစ်အရွယ်1998ခုနှစ်မှာကွယ်လွန်သွားခဲ့တာပါ။သူအာကာသရဲကိုပြန်တန်းခဲ့တဲ့နှစ်90ပြည့်တမိုင်းဝင်အထိတ်မှအဖြစ်နဲ့တော့အမေရိကန်စာရိုက်ကအထူးတစိကောင်တစ်ခုထုတ်ဝေပြီးတော့ဂုဏ်ပြုခဲ့ပါတယ်ခင်ဗျာ။